ပြည်ဝင်မှနိုင်ငံနယ်စပ်ကုန်သွယ်ရေးကိုပိတ်ထားတာနှစ်လကျော်လာချိန်မှာပြည်ပင်ကတောင်သူတွေရေရက်ကုန်လုပ်ငန်းရှင်တွေဝင်ငွေအတော်လေးထိခိုက်နေကြပါတယ်။ပြည်ပမပိုးနိုင်လို့ပြည်တွင်းဈေးကွက်ကိုပဲအဓိကထားထုတ်လုပ်ရောင်းချလာကြပါတယ်။အများအားဖြင့်နေသွားပေမဲ့လက်ရှိနိုင်ငံရေးအခြေအနေနဲ့ကာယောဂါကြောင့်လုပ်ငန်းလည်ပတ်နေအောင်ဈေးကွက်ပြောင်းနေကြတယ်လို့လည်းပြောပါတယ်။ရန်ကုန်ကပြည်ပလာတဲ့ဒီအခြေအနေအပြည့်စုံကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကိုဗစ်ကာယောဂါကြောင့်ပြည်သူ့မှာကွန်ဒရေးဂိတ်တွေကိုလွန်ခဲ့တဲ့တစ်နှစ်လောက်ကစပြီးတရုတ်ဘက်ကပိတ်လိုက်ဖွင့်လိုက်လုပ်ခဲ့ပြီးတဲ့နောက်ဇူလိုင်လမှာတော့ကွန်ဒရေးဂိတ်အားလုံးကိုလုံးဝပိတ်ခဲ့ပါတယ်။ပြည်သူ့မှာနေဆက်ကွန်ဒရေးရပ်ထားတာလာရှိနေပြီဖြစ်လို့ဒီကွန်ဒရေးအပေါ်မိခိုနေရသူတွေအားလုံးထိခိုက်မြင့်လာနေတယ်လို့မူဆယ်စံကုန်တယ်တင်ဒုတိယဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်။အဲ
့တော့ကျွန်တော်တို့ရုပ်ပြီးလို့အခြားတင်းကိုဖတ်ကြမှာလည်းလုံးဝရပ်သွားတယ်။ဒီကလာဒီကလာပူနေရလေလုံးဝရပ်သွားတယ်အခြားချက်တုံကြီးဒေးဒီကခူးကြပါတယ်ဒီချက်ကိုတရားနာပင်ပါဘူးတရားတရားတရားအချင်းရောက်သွားတယ်ပုတ်ပါဆိုးတော့နော်အဲ့တော့ဆိုတာကလူဆယ်ကိုကိုယ်တော်ကြည့်ပြီးမှရှိတယ်ခြေချမ်းလို့တမားလို့ရတယ်အလုံးလက်ပတ်ဖြစ်သွားတယ်အားဖြင့်တော်တော်လေးထိခိုက်သွားတယ်အတမ်းမကြီးတကောင်းတာတွေကြုံကြည့်ရတယ်ဒီတော့ပြောရမယ်ဆိုတော့ခံမလို့မရအောင်ဒီဆိုးဆိုးနေတာပြီးပြေပြောင်းသွားတယ်နော
်မူဆယ်တရားနာမင်္ဂလာတစ်ဆင့်ရေထွက်ကုန်တွေကိုပြိုးနိုင်ငံမဲ့တင်ပို့နေတဲ့လုပ်ငန်းရှင်ဦးအောင်ဟင်းဟာအခုဆိုရင်ပြည်တွင်းမှာပဲသူ့ကုန်ပစ္စည်းတွေကိုအဓိကဖြန့်ဖြူးနေတယ်လို့ VOE ကပြောပါတယ်။သူ့လိုပဲပို့ကုန်လုပ်ငန်းရှင်တွေကပြည်တွင်းဈေးကွက်ထဲမှာရောင်းနေရတဲ့အတွက်ကုန်ပစ္စည်းတွေပြည်တွင်းမှာပိုရှံနေပြီးဈေးနှုန်းလည်းကျလာလို့ပြပပို့ရသလောက်အမြတ်မရဘူးလို့ပြောပါတယ
်။သူကကုန်ပစ္စည်းစမ်းမှုစိုက်သွားတယ်လမ်းကြောတွေစိုက်သွားတယ်ကကျွန်တော်ဆင်းထဲမှာစားသုံးသွားတယ်စိတ်မစားနိုင်ဘူးလေ။ကုန်တွေကများလာလို့စားသုံးသွားမယ်မနိုင်ဘူးလို့ပြောတယ်ဆိုတော့အဲ့တော့ဈေးတွေအထူးကျအဲ့လိုမျိုးရှိတယ်ပေါ်မှာမထောင်ရောင်းရတဲ့ကအခုဒီ1000အဲ့လိုမျိုးဆရာမမချင်းလာတဲ့ခလုံးတော့ပြန်တော့တယ်အများကြီးကခမချင်းလာတော့ပြောပြန်တော့
ဒီဥနေဆက်ကွန်ဒရေးဂိတ်တွေကတည်းကစိုက်ပျိုးရေးနဲ့ရေထွက်ကုန်တွေကိုမြန်မာဘက်ကအဓိကတင်ပို့ပါတယ်အခုလိုတင်ပို့မှုတွေရပ်နေတဲ့အတွက်ဖရဲတခွားနန်းနတ်တရက်ငါးပစုံနဲ့ပင်လယ်စာတင်ပို့တဲ့လုပ်ငန်းရှင်တွေစိုက်ပျိုးတဲ့တောင်သူတွေဒီသေးအောင်မှုကိုအဓိကခံစားနေကြရတာပါသခိုင်းတိုင်းကဖရဲတခွားမွေးစိုက်တဲ့တောင်သူတွေကတော့အရင်နှစ်တွေကတရုတ်ဈေးကွက်အတွက်ရည်ရွယ်ပြီးစိုက်ပျိုးကြပေမယ့်အခုနှစ်တော့စိုက်ဧကကိုထုတ်ဝဲလျှော့ချလိုက်ပြီးပြည်ရင်းဈေးကွက်အတွက်ပဲဥတီစိုက်တော့တယ်လို့ပြောပါတယ်။နိုင်ငံရေးအခြေအနေနဲ့နေဆက်ကုန်ရည်တွေပြန်ကောင်းပါလေ။ဒီဘပို့ဖို့ပြန်စိုက်တော့မယ်လို့တောင်သူဦးတင်တန်းက VOE ကိုပြောပါတယ
်။ဒီနေ့မှစိုက်ပြီးတော့ဒီအိုက်ကြလို့လိုင်းကိုစိုက်ပြီးတော့မလောက်ကြတော့ဘူး။အခုဒီကိနေကပြန်စိုက်နေတယ်အပြင်းနဲ့စားတယ်စားတာတော့ဒီကကုန်မဟုတ်တော့ပေါ်တော့ဖြုံးနိုင်တယ်ဒါပေမဲ့ဈေးကွက်ကျတော့ဒီနိုင်ငံရေးချင်းနဲ့ဒီလိုပေးဖို့ကတော့ဈေးကွက်ကမကောင်းတာလို့ရှိရင
်မူဆယ်မြို့မှာလူတထောင်ကုသနိုင်တဲ့ကိုဗစ်စင်တာကိုတရုတ်မြန်မာနှစ်ဖက်ကုန်တွေနဲ့တာဝန်ရှိသူတွေပူးပေါင်းပြီးတည်ဆောက်နေတာပြီးလူနေပါရှိပါပြီဒီစင်တာပြီးရင်နှစ်နိုင်ငံရဲ့ဆက်ကုန်တွေကို15မိုင်ကနေအနည်းငယ်လမ်းနဲ့ကျင်းစန်းကြော့ဂိတ်ကိုစတေမာ15ရာမှာစပြီးဖွင့်လှစ်သွားမယ်လို့သတင်းထွက်နေပြီနဲ့နှစ်ဖက်ညှိနှိုင်းတာတွေမပြီးသေးဘူးလို့ကိုယ်နယ်ကပြောပါတယ်။နေဆက်ဂိတ်ကိုနိုဝင်ဘာလထဲမှာပြန်ပြီးဖွင့်နိုင်မှုအတွက်တရုတ်ဘက်ကကြိုးပမ်းနေတယ်ဆိုတဲ့သတင်းတွေလည်းထွက်ထားပါတယ်။ဒီကနေ့စစ်ကောင်စီတို့သတင်းစာထဲမှာတော့ကျင်းစန်းကြော့ဂိတ်ကနေနိုင်ငံကုန်စည်စစ်မှုပုံမှန်ဖြစ်နိုင်ခြင်းမရှိသေးဘူးလို့သတင်းဖော်ပြထားပါတယ်။ကုန်သွယ်ရေးဆောင်ကိုအမိပြုဝင်ငွေရှာနေသူအားလုံးနိုင်ငံကုန်သွယ်ရေးပုံမှန်ပြန်ဖြစ်အောင်မျှော်လင့်နေကြတယ်လို့သတင်းထဲမှာဖော်ပြထားပါတယ်ခင်ဗျာ။